မေဂန်ပြန်စုအချင်းထောင်များဌာနအနေနဲ့သေရန်စီနာကို76နှစ်တာပြတ်တောက်နေခဲ့ပြီးတဲ့နောက်လမ်းမဲ့လရီအတွင်းလူသတ်မှုနဲ့ပြစ်ဒဏ်ချမှတ်ခံထားသူများအုပ်ကိုသေရန်စီရင်ဖို့ရှိနေတယ်လို့တရားရေးဌာနကကြေညာကြေညာပါတယ်။အချင်းထောင်များဌာနအနေနဲ့ပြည်내အများအပြားမှာစီစဉ်နိုင်တဲ့ဆေးဝါးတွေကိုအသီးမှပြုထားတဲ့အတွက်တရားခံတွေကိုစီထုကွန်ရက်ဖို့လမ်းပွင့်နေတယ်လို့တရားရေးဌာနကြေညာချက်မှာဖော်ပြပါတယ်။လောလောဆယ်မှာ3ဦးကိုလာမဲ့ဒီဇင်ဘာလမှာသေဒဏ်စီရင်မှာဖြစ်ပြီးနောက်2ဦးကို2020ပြည့် January လမှာသေဒဏ်စီရင်ဖို့ရှိနေပါတယ်။နောက်ထပ်သေဒဏ်စီရင်မဲ့ကိစ္စတွေကိုတော့အဲ့ဒီနောက်ပိုင်းမှာစီရင်သွားမယ်လို့ဆိုပါတယ်။ American ပြည်ထောင်စုအနေနဲ့နောက်ဆုံးသေဒဏ်စီရင်ခဲ့တာဟာ2003ခုနှစ်ကဖြစ်ပြီး19နှစ်အရွယ်စစ်သားလေးကိုပြန်ပြီးဆွဲသတ်ဖြတ်ခဲ့သူပင်လယ်ခွေ့ဒေသစစ်ပြန် Louis Jones Jr. ကိုကွပ်မြက်ခဲ့တာဖြစ်ပါတယ်။အခုလောလောဆယ်မှာသေဒဏ်ချခံထားရသူပေါင်း65ယောက်ရှိနေတယ်လို့သိရပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်내တဝက်ကျော်မှာသေဒဏ်စီရင်နိုင်တဲ့ဥပဒေရှိနေပါတယ်။သေဒဏ်ပေးတာကိုထောက်ခံသူရှိနေကြဝီလန်ဘာကတော့ Republican and Democrat အစိုးရနှစ်ရပ်စလုံးရဲ့လက်အောက်မှာတရားရေးဌာနအနေနဲ့ကွန်မြက်ခဲ့တာအခု9ယောက်အပါအဝင်အဆိုးရွားဆုံးရာဇဝတ်သမားတွေဟာသေဒဏ်စီရင်ခဲ့တာဖြစ်တယ်လို့ဆိုထားပါတယ်။